မြန်မာပြည်သူတွေကိုဖိနှိပ်နေတဲ့စစ်အစိုးရအတော်ဝင်ခံမှုရှိလာအောင်ဖိအားပေးဖို့အတွက်အမေရိကန်နဲ့အတူတခြားနိုင်ငံတွေမှလည်းတာဝန်ရှိတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ်အမေရိကန်အစိုးရကမြန်မာလူငယ်ကောင်းဆောင်တွေအတန်ကိုနားထောင်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရဆောင်ရွက်ချက်တွေကိုလည်းထောက်ခံနေပါတယ်လို့သူကပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာတနင်္ဂနွေနေ့ကျင်းပတဲ့ဝန်ကြီးဘလင်ကင်ရဲ့သတင်းစာရှင်းလင်းပွဲမှာကိုယ်တိုင်တက်ရောက်ပြီးတော့သတင်းယူခဲ့တဲ့ဒေါခင်ဆိုးဝင်းပြောပြပေးပါရှင်
။အမေရိကန်နိုင်ငံသားရင်းဝန်ကြီးအန်တိုနီဘလင်ကင်ဟာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပခဲ့တဲ့ G20 သက်မှုထိပ်သီးနိုင်ငံတွေရဲ့နိုင်ငံသားရင်းဝန်ကြီးတွေအစည်းအဝေးကအပြန်ထိုင်းနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။ထိုင်းနိုင်ငံဝန်ကြီးချုပ်ပရယုတ်ချန်အိုချာအပါအဝင်ထိုင်းတာဝန်ရှိသူတွေနဲ့တိုင်းနိုင်ငံပုံမှန်ဆောင်ရွက်ရေးဆွေးနွေးကြရမှာမြမအကြီးချဲ့တဲ့ဝန်ကြီးဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ထိုင်းနိုင်ငံအပါအဝင်အာဆီယံရှေ့တောင်အရှနိုင်ငံတွေကမြမအကြီးတွန်းအားပေးနေတဲ့နဲ့အစုသဘောဆောင်တဲ့ချစ်ထွန်းမှုတွေမတွေ့ရဘဲမြမပြည်သူတွေကိုဆက်လက်ပြည့်နေရေးပြီးအတိုက်ခံပြီးအားလုံးဒီပါကိုကျင်းချထားတာဒါမှမဟုတ်တချို့နိုင်ငံကနေထွက်ပြေးတိမ်းရှောင်နေရတာကိုရင်တွေ့နေရသေးပါမယ်လို့မင်းလီဘလင်ကင်ကအခုပြောဆိုလိုက်ပါတယ
် And we continue to see a terrible humanitarian situation exacerbated by the fact that the regime is not delivering
ဆစ်ဆိုးရွားကပြည်သူတွေရဲ့လိုအပ်နေတာတွေကိုမဖြစ်စည်းနိုင်တဲ့အတွက်အင်မတန်ဆိုးရွားလာတဲ့လူမှုဒုက္ခတွေနဲ့ရင်ဆိုင်နေရတာကိုကျွန်တော်တို့တွေ့မြင်နေရသေးဖြစ်ပါတယ်မြန်မာပြည်တွင်းကျန်းဖက်ဖိနှိပ်မှုတွေကြောင့်ထွက်ပြေးလာရတဲ့ဒုက္ခတွေကိုလက်ခံဖို့ထိုင်းနိုင်ငံမှာလည်းဝင်ပိနေတာတွေ့ရပါတယ်
ထိုင်းနိုင်ငံခီးစဉ်အတွင်းထိုင်းနိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံစဉ်မှာလေကြားချက်ကြော်ပြီးမြန်မာပြည်သူတွေအတွက်လူမှုရေးစာနာမှုအကူအညီတွေပေးနိုင်ဖို့အတွက်အမေရိကန်နဲ့ထိုင်းနိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးချဲ့အကောင်အထည်ဖော်သွားတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။ထိုင်းနိုင်ငံလိုအိန္ဒိယနိုင်ငံကအမေရိကန်နဲ့ပူးပေါင်းပြီးမြန်မာဒုက္ခသည်တွေကိုဖိမကူညီနေတယ်လို့နိုင်ငံအလုံးအနေနဲ့လည်းစစ်အစိုးရဖိနှိပ်နေတာတွေကိုပြက်ပြက်သားသားထောက်ပြပြောဆိုမှုတာဝန်ရှိတယ်လို့အခုလိုထောက်ပြလိုက်ပါတယ်။
But look, at this point, I think a few things. One, all countries have to continue to speak clearly about what the regime is doing.
ဒီချိန်မှာစစ်ဆိုးရဘာတွေလုပ်နေတယ်လဲဆက်ပြီးတော့ဖြစ်ပွားနေတဲ့ရဲဆက်ဆက်ဖိနှိပ်နှိပ်ကွပ်နေတာတွေနဲ့ပတ်သက်ပြီးတော့နိုင်ငံအလုံးကပြည်ပြသားသားဆက်လက်ထုတ်ဖော်ပြောဆိုရပါလိမ့်မယ်။မြန်မာပြည်သူတွေကိုဖိနှိပ်နေတဲ့စစ်ဆိုးရတောင်းခံမှုရှိလာအောင်ဖိအားပေးဖို့ကျွန်တော်တို့မှလိုက်နာရမယ်ဝတ္တရားရှိပါတယ်
။မြန်မာနိုင်ငံဒီမိုကရေစီရမ်းမှမဟုတ်ပြန်ရောက်နိုင်ဖို့အမေရိကန်ပြည်အောင်စုအနေနဲ့တခြားနိုင်ငံတွေနဲ့အတူဖြစ်အောင်မှုရှိအောင်ဆက်လက်ဖိအားပေးတာတွေပုံမှန်ဆောင်ရွက်နေတယ်လို့လည်းပြောဆိုပါရယ်ဝင်းကြီးအန်တိုနီဘလင်ကင်ရဲ့ထိုင်းနိုင်ငံခီးစဉ်အတွင်းမှာမြမဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူလူငယ်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါရယ်ဒီကမ္ဘာလုံးကယူကရိန်းနဲ့ရုရှားစစ်ပွဲကိုအာရုံစိုက်နေကြပြီးမြမအရေးကိုလည်းအမေရိကန်ကမေ့မထားဘဲမျက်ချိန်မပြတ်အာရုံစိုက်နေပြီးတော့လူငယ်တွေရဲ့သဘောထားအမြင်တွေကိုသိရှိနိုင်ဖို့အတွက်အခုလိုတွေ့ဆုံဆွေးနွေးတာလို့မြန်မာပြည်ကရှင်းပြပါတယ်။အဖြစ်သက်သာတွေကြောင့်အိုးအိမ်စွန့်ခွာတိမ်းရှောင်နေရသူဒုက္ခတွေတန်းကျော်အတွက်စာနာမှုကူညီတွေတိုက်ရိုက်ပေးနိုင်ရေးနဲ့ပတ်သက်လို့စစ်ကောင်စီရဲ့ဆက်ဖွဲ့မှုတွေကြောင့်ထိရောက်မှုမရှိတဲ့စာရကအနေနဲ့တကွလူငယ်တွေကသင်ပြခဲ့တယ်လို့လူငယ်ခေါင်းဆောင်သူအဖြစ်သူကိုတန့်စင်က VOA ကိုပြောပါတယ်
။အထောက်အပံ့တွေကိုဟိုထိုင်းဆိုရအိန္ဒိယဆိုရတခြားပေါ်တာဆိုရနဲ့တိတိပို့ပြီးတော့ပေါ့နော်။humanitarian corridor ခေါ်တာဘာလဲအာဆီယံမလုပ်ပေးနိုင်တဲ့ဟာမျိုးပေါ့ဒါပေမဲ့နိုင်ငံတကာနိုင်ငံချင်းစီကိုဒီ United States နဲ့ဟိုအထောက်ပံ့ပေးနိုင်မှုတခြားအနေဖွဲ့တွေကကူညီပေးနိုင်မှုကျွန်တော်အားရရဲ့အလေးထားပြီးတော့ပြောပြတယ
် American ပြည်အောင်စုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းမှန်ပေါ်ပြန်ရောက်အောင်ချိန်ကပ်တဲ့နေရာမှာ reactive တုံ့ပြန်လာတဲ့ proactive အရင်လက်တွေ့ဖြစ်ရောက်စွာတွန်းအားပေးစီလိုတဲ့အကြောင်းတိုက်တွန်းနိုင်ခဲ့တယ်လို့လူငယ်ခေါင်းဆောင်သူဖြစ်သူမတ်စင်စာရှင်းလင်းကြီးကPOA ကိုပြောပါတယ်ဒါအပြင် Federal Democracy နိုင်ငံထူထောင်ရေးကိုရှေ့ရှုပြီးတော့ပြည်အာဏာရှင်စနစ်ကိုတော်လှန်နေကြတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးလေဝင်းကြီးဘလင်ကင်နဲ့ဆွေးနွေးခဲ့တယ်လို့မတ်တင်စာရှင်းလင်းကြီးကပြောပါတယ်
ဆရာဒီမိုကရေစီကဒါလေမြန်မာပြည်အတွက်တကယ်တင့်တော်ကောင်းမွန်တဲ့ဒီနိုင်ငံရေးစနစ်ဖြစ်တယ်ဒီစနစ်အပြောင်းအလဲကိုကျွန်တော်တို့လိုချင်တာဟိုလူပုံကိုအပြောင်းအလဲ regime အပြောင်းအလဲတွေထက်ကိုကျွန်တော်တို့ political စနစ်အပြောင်းအလဲကိုတွန်းနေတဲ့ revolution ဖြစ်တယ်ဆိုတော့အတိအကပြောခဲ့တယ်ပေါ့နော်အဲ့ဒါကိုသူတော်တော်လေးကိုအာနားထောင်သွားတယ်နောက် NUCC လက်ရှိအခင်းကျင်းမှာ Federal Democracy Charter ရဲ့ဒီအလားအလာတွေကဘယ်လိုရှိလဲဆိုတာကျွန်တော်တို့ရှင်းပြတယ်စစ်အုပ်စုရဲ့ဥဆောင်မှုနောက်သူတို့ရေးတဲ့ roadmap မပါတဲ့အခင်းချင်းကိုကျွန်တော်တို့စနေပြီတင်နေပြီလမ်းခုလက်ကိုရောက်နေပြီသူတို့ရဲ့ပံမိုးထောက်ကမှုပါပါမပါပါကျွန်တော်တို့ရှေ့ဆက်နေပြီတွားနေမှာပဲအဲ့တော့သူတို့ပံမိုးထောက်ကမှုပါရင်တော့ကျွန်တော်ပုံနီးမယ် ပုံမြင်မယ်ဒါကိုကျွန်တော်တို့အဓိကရှင်းပြခဲ့ပါ
American ပြည်အောင်စုအနေနဲ့လူငယ်တွေရဲ့အတန်းကိုနားထောင်လို့ NUG ဂျာကာလာမြို့သားညီညွတ်ရေးအစိုးရနဲ့လည်းထိတွေ့ဆက်တွေ့ပူးပေါင်းဆောင်ရွက်ပြီးပါတယ်လို့ UNG ပြည်ကကအခုပြောပါတယ
် We are working with young people we're working withNational Unity Government, we're working with
လူငယ်တွေအတူပူးပေါင်းဆောင်ရွက်နေတယ်လို့ NUG အစိုးရရဲ့ဆောင်ရွက်ချက်တွေကိုလည်းထောက်ခံပံ့ပိုးတာအပါအဝင် NUG ဂျာကာလာမြို့သားညီညွတ်ရေးအစိုးရအပြင်မြန်မာလူထုကိုအမှန်တကယ်ကိုစားပြုတဲ့ကိုယ်စားလှယ်တွေနဲ့လည်းที่ด้วยสัตว์ด้วยปูบองซ่องยอดนี้ว่าเลย
จุลัยละ10เยตะนิงกุลีนี่ญาณนี่มาอเมริกันနိုင်ငံญาติเยมุนจีแอนโทนีบลิงเกนฮะไทยနိုင်ငံบังกอกမြို့ว่านี่ญี่ปุ่นနိုင်ငံโตเกียวမြို့ကိုခင်းရက်ပါဖြစ်ပါရှင်